ဘဝမှာမျက်စိကမြင်တဲ့အာယုံနဲ့စ စိတ်တွေဟာရှုပ်ထွေးနေကြတယ်။နားနဲ့ကြားတဲ့အတန်ပေါ်မှာစိတ်တွေဟာရှုပ်ထွေးနေကြတယ်။နှာခေါင်းနဲ့နားရှိရတဲ့အနံ့နဲ့ပတ်သက်ပြီးစိတ်တွေရှုပ်ထွေးနေကြတယ်။လျှာနဲ့သိရတဲ့အရာသာနဲ့ပတ်သက်ပြီးစိတ်တွေရှုပ်ထွေးနေကြတယ်။ စိတ်ထဲကကြံတွေးပြီးတော့လည်းကာမဂုဏ်အာယုန်တွေနဲ့ရှုပ်ထွေးနေကြတာပဲ။ကိုယ်ကိုယ်ကိုပြန်ပြီးတော့စဉ်းစားကြည့်။အရှုပ်ဆိုတာဘာလဲ။လောကသူတွေဟာကိုယ့်ကိုယ်ကိုရှင်းနေတယ်လို့ပဲအောက်မိတ်တယ်။သို့တော့စိတ်ဖြစ်တာတွေကိုကြည့်မဲ့ဆိုရင်ရှုပ်ရှက်ခတ်တယ်။ဘယ်လိုရှုပ်ရှက်ခတ်တာတော့ဆိုအာယုန်နဲ့တွေ့တိုင်းလောဘ၊ချင်းလိုက်၊ဒေါသ၊ချင်းလိုက်၊မောဟ၊ချင်းလိုက် မမနာရေးဖြစ်နိုင်၊အိတ်တာရေးဖြစ်နိုင်၊မစီရာရေးဖြစ်နိုင်တဲ့မတူညီတဲ့စိတ်ဖြစ်စဉ်ပဲအမှုတို့တရားဖြစ်ဖြစ်စိတ်ကဒီဘဝတော့ကနေညံ့သွားတာအဲ့လိုစိတ်ထဲမှာအာယုံမျိုးစုံကြုံပြီးတော့ကိလေသာတရားတွေရှုပ်ထွေးနေတဲ့ရှုပ်ထွေးမှုကြီးဘယ်လိုဖြေရှင်းနိုင်ကြတော့ ဒီလိုပဲ။သောတာပန်ကလေးဖြစ်နေတဲ့ဆင်းရဲခြင်းကိုယ်စိတ်ထဲမှာရှုပ်ထွေးနေတာကိုသိရတယ်ဗျာ။ပဒါမရှားဘူး။အဲလူတွေကြီးရောကြီးကြတယ်။ဘာကြီးလဲဆိုရင်အလုတ်ရှုပ်လိုက်တာလို့အလုတ်တော့ရှုပ်တယ်လို့ကြီးကြတယ်။သောတာစိတ်ထဲမှာလောဘဒေါသတွေရှုပ်နေတာဟောတော့သတိမထားမိဘူးပေါ့။ အဲ့ဒါကိုသတိမထားမိသေးတဲ့ညာတန်လျာတဲ့ကဒီအရှုပ်ကိုဘယ်သူမှရှင်းနိုင်မှာမဟုတ်ဘူး။အိမ်မှာပစ္စည်းတွေနဲ့ရှုပ်နေရင်သိတယ်။နာမအမိုက်တွေရှုပ်နေရင်လည်းသိတယ်။အဲ့ဒီအိမ်မှာကရုပ်တရားတွေရဲ့အရှုပ်ကိုသာလည်းလူတွေကသိကြပြီးတော့စိတ်တရားတွေရဲ့အရှုပ်ကိုလူတွေသိနိုင်ကြအောင်ရှင်းတာ။အဲ့လိုသိနိုင်ကြအောင်မရှိသေးတဲ့ကြောင့် အရှုပ်ကိုရှင်းဖို့ဆိုတာလူမမကြိုးစားဘူး။ဘာလို့မကြိုးစားတော့ရှုပ်မှန်းမှမသိတာ။ရှုပ်မှန်းမသိတော့ကိုယ့်ကိုယ်ကိုရှင်းနေတယ်လို့ထင်တာ။နန္ဒမောတော်အလင်းကြောင့်လို့မျက်စိနှလုံးဖွင့်လိုက်တဲ့အချိန်ကနေစပြီးတော့ကိုယ့်ရဲ့စိတ်ရှင်ကိုတည်တည်ချာချာသုံးသပ်ဆင်ခြင်ပြီးတော့ရှိမယ်ဆိုလို့ရှိရင်ရှုပ်ရှက်ခတ်ဖြစ်နေတာဆိုတာကိုအာလုံးတတိထားမိကြပါလိမ့်မယ်။ ဒါကြောင့်မို့မြတ်စွာဘုရားကတတိတံပဇင်ညတရားကိုထူထောင်ရမယ်။တတိဆိုတာဖြစ်ပေါ်နေတဲ့အနေအထားကိုစိတ်နဲ့မကင်းမကွာထားတာဖြစ်ပေါ်နေတဲ့အနေအထားတစ်ခုကိုစိတ်နဲ့မှတ်ယူနေတာတတိထားနေတာအဲ့ဒါတတိထားနေတဲ့အပေါ်မှာ တဘာဝတရားတွေကိုသိရှိနားလည်လာတာကသံသယ။အဲ့ဒီတတိတံသယညတရားနှစ်ပါးမိမိတဏ္ဍာမှာခိုင်ခိုင်မာမာတိဆောက်မထားဘူးဆိုလို့ရှိရင်ရှုပ်နေတာကိုရှုပ်မှန်းသိမှာမဟုတ်ဘူး။ရှုပ်မှန်းမသိသေးတဲ့များကလည်းဘာလို့ခေါင်းရည်တွေကတော့မှရှင်းဖို့ကြိုးစားမှာမဟုတ်ဘူး။အဲ့တော့လူသားတွေကပုံနာကြီးတယောက်နဲ့
နတ်ပြည်ကနတ်သားတယောက်တို့ကဒါနဲ့ပတ်သက်ပြီးတော့တတိထားမိကြလို့မြတ်စွာဘုရားကမိန့်ခွန်းတွေထုတ်ခဲ့ကြတယ်။အဲ့ဒီမိန့်ခွန်းထုတ်တာဟာဒီအရှုပ်ကိုဘယ်သူဖြေမလဲ။ဘယ်သူရှင်းနိုင်မလဲ။လောကမှာခြုံပုတ်ပြီးရှုပ်နေလို့ရှိရင်လည်းရှင်းရတယ်။အိမ်မှာပစ္စည်းတွေရှုပ်နေရင်လည်းရှင်းရတယ်။လမ်းမှာအမိုက်တွေရှုပ်နေရင်လည်းရှင်းရတယ်။ သို့သောလူတွေရဲ့တဏ္ဍာမှာဖြစ်နေတဲ့စိတ်တွေထဲမှာလောဘဒေါသစတဲ့ကိလေသာတွေကိုရှင်းရှုပ်နေတယ်ဆိုရင်ဘာနဲ့ရှင်းမလဲဆိုတာတစ်ဖြေဆုံးပုံနော်။အဲ့ဒီအဖြေထုတ်နိုင်တာကလည်းဖျားပွင့်မှပဲထုတ်နိုင်တယ်။ဖျားမပွင့်လို့ရှိရင်ရှုပ်မှန်းတော့မသိကြဘူးပေါ့။ဒါကြောင့်မို့အဲ့ဒီသူတို့မေးတဲ့မေးခွန်းတွေဟာဒီကနေ့မှတ်သားပြီးတော့ကုသနာမှာရှုပ်နေတာတွေကိုရှင်းနိုင်ဖို့ရှင်းဖို
မလားလို့သိလိုက်တာပထမဆုံးအနေနဲ့အကျိုးရှိ ရှင်းဖို့ကြိုးစားလာလို့ရှိရင်ဒုတိယအနေနဲ့အကျိုးရှိပြီးနောက်ဆုံးရှင်းနိုင်သွားပြီဆိုလို့ရှိရင်တော့ဒါပြည့်ပြည့်စုံတဲ့အနေအထားမျိုးရောက်ပါမယ်။အဲဒါကြောင့်မို့ပထမအနေနဲ့ရှုပ်တယ်ဆိုတာကိုသိဖို့ကြိုးစားအထောက်ကြရမှာဖြစ်တယ်နော်။အဲဒါကြောင့်မို့လို့မေးတဲ့မိကောင်ကပါလဲလို့ရှိရင်အံကျော်စတ္တာပဟိစတ္တစတ္တယစတိတပစာစတ္တဆိုတဲ့အခြေလုံးကယတိတွေကောင်းမှဘယ်တော့မှမဖီးတဲ့စတ္တဟာတစ်ခုနဲ့တစ်ခုရှုပ်ထွေးပြီးတော့ဘယ်လိုမှဖြေရှင်းလို့မရအောင်တပင်နဲ့တပင်ရောရှက်ပြီးတော့ရှုပ်ထွေးနေတာကိုစတ္တလို့ခေါ်တယ်အော်နောက်တစ်ခုကစတ္တဆိုတာဘာလို့ဆိုရင်အလုံးသိကြလိမ့်မယ်စာပေါင်းတိုင်းငှက်ကလေးတွေတစ်ပင်ကရတဲ့အမြင်ကလေးတွေရက်ပင်ကရတဲ့အမြင်ကလေးတွေတစားစီတစားစီချီပြီးတစ်ခုနဲ့တစ်ခုရောရှက်ထိုးထားတယ်ဖြစ်ရှင်းလို့အမှန်တန်ခက်ရှုပ်ထွေးသွားနောက်တစ်ခုကရက်ကန်းလုတ်တဲ့အခါမှာရက်ကန်းချင်းမြင်နေဆိုတာတစ်ခုနဲ့တစ်ခုရောရှက်ထုံးပြီးတော့ပြန်ပြီးတော့ဖြီးဖို့ဆိုတာခက်တယ်။မြန်မာစကားပုံမှန်တောင်ရှိသေးတယ်လေ။အမေဘုတ်ရဲ့သူ့ချီခင်ဆိုတာအဲ့ဒီချီခင်ရှုပ်တယ်လို့ရှုပ်နေတာ။ဟောနောက်တစ်ခုအရှုပ်ကဘာလဲလို့ဆိုရင်အလုံးမြင်မှုကြတယ်လေ။ဝါချုံဘုတ်ပင我求你帮哪里说了先不我出第二出不开干不开车出第一开干第一开车出来哎你我有你有先没谋成我在那开开了哪里有东西我在哦先没有你的先都没压了我有你啊你不能够有些地方你的哎你有有些你的我就我出你的是大路口စံကျမ်းမှာရှုပ်တဲ့အရှုပ်ကအဲ့ဒီဝါချုံဘုံရှုပ်တာတို့အမေဘုရဲ့အချီးချင်းရှုပ်တာတို့သာသနာ့ဘက်မှာရှုပ်နေတဲ့အရှုပ်ကိုဆိုတာတွေနဲ့ပို့ပြီးတော့အဖြေခက်တဲ့အရှုပ်လေးဇာနာတွေကဖြေရလူတိုင်းလူတိုင်းဖြေတဲ့ဒီလန်ပြကြတို့တော့စိတ်ထဲမှာရှုပ်နေတဲ့လောဘအရှုပ်ဒေါသအရှုပ်မောဟအရှုပ်အာယုန်နေတဲ့ခင်းရှုပ်နေတဲ့အရှုပ်ကတော့ဘယ်လိုဖြေရမလဲဆိုတာမသိနိုင်ပါဘူးလေမြတ်စွာဘုရားဟောပါရဲ့သိနိုင်ကြဒါကြောင့်မို့ဒီမိဘမေးတာသိတဲ့ဖြစ်အန္တောစတ္တပဟိစတ္တအရှုပ်ကအပြင်ကလည်းရှုပ်တယ်အတွင်းကလည်းရှုပ်အန္တောစတ္တဆိုတာအတွင်းကရှုပ်ဗဟိစတ္တဆိုတာအပြင်ကရှုပ်အတွင်းရောအပြင်ရောရှုပ်တယ်စတ္တယစတိတပစ္စာတတ္တဝါတွေဟာအတွင်းရှုပ်အပြင်ရှုပ်ဆိုတဲ့အရှုပ်တွေနဲ့ဖုံးအုပ်ထားခြင်းရှုပ်ထွေးပြီးခြင်းခံရပါလေတန်တန်ဘောဓမပု္ပ္ပာမိကောဣမံဝိစတိယေစတ္တအရှင်ဂေါတမကိုမေးပြရသည်တဲ့အဲ့ဒီလိုသတ္တဝါတွေမှာအတွင်ရှုပ်အပြင်ရှုပ်ရှုပ်နေတဲ့အရှုပ်အထွေးကြီးကိုရှင်းနိုင်လို့ဘယ်သူဖြစ်ပါ့မလဲဆိုဒီမိန်းကောင်ကိုမေးတာနော်ရှင်းနိုင်တဲ့လူကတကယ်လူကောင်းကောင်းပဲတော့တဏ္ဍာပုဂ္ဂိုလ်တွေမရှင်းနိုင်ရှင်းဖို့လည်းစိတ်ဝင်စားဘူးရှုပ်မှန်းတော့မသိဘူးအဲ့တော့ရသဗျာကိုသူမေးတဲ့မိန်းကလေးမှာသူပြောတဲ့စကားကအတွင်းရှုပ်အပြင်ရှုပ်အရှုပ်ကိုနှမျိုးပြထားတယ်အတွင်းကလည်းရှုပ်တယ်အပြင်ကလည်းရှုပ်တယ်ဆိုတာဘာကိုပြောတာလဲသူမေးကောင်းရဲ့အတိတ်ပဲတာမန်ပုဂ္ဂိုလ်ကြီးနားမလည်နိုင်ဘူးပေါ့အဲ့တော့ဘုန်းကြီးတို့တွေကိုယ့်အကိုကြည့်မျက်စိရဲ့မြင်စရာအာယုံရဲ့နှစ်ခုရှိတယ်မြင်စရာအာယုံပေါ်မှာလည်းလိုချင်တဲ့လောဘဖြစ်တာလေမြင်စရာအာယုံပေါ်မှာလည်းဒေါသဖြစ်တာပဲမြင်စရာအာယုံပေါ်မှာလည်းအမှန်မသိတဲ့မောဟဆိုဖြစ်တာ မမနာတွေဖြစ်တဲ့အိတ်ဓာတ်တွေဖြစ်တဲ့ပစ္စည်းရဖြစ်တယ်။အပြင်ဘက်ကအာယုံတွေပေါ်မှာလည်းဒီလိုဖြစ်တယ်။အပြင်ဘက်အာယုံမှာဖြစ်တယ်လို့မျက်စိပေါ်မှာလည်းလောဘဖြစ်တယ်ဒေါသဖြစ်တယ်။ကိုယ်မျက်စိကိုစိတ်ဆိုးတဲ့လူကလည်းရှိသေးတာ။ကိုယ်မျက်စိကိုနှစ်သက်တယ်ဆိုတဲ့လူလည်းရှိတယ်။မျက်စိကျိမ့်တယ်မျက်စိနာတယ်ဆိုရင်ဒေါသဖြစ်တယ်နော်။အဲဒါကြောင့်မို့မျက်လုံးပေါ်မှာလည်းပဲလောဘဖြစ်တယ်ဒေါသဖြစ်တယ်မောဟဖြစ်တယ်နာမည်စီကကောင်းလိုက်တာအသက်80ကျော်နေပြီမဲ့လို့အပေါက်ကိုထိုးနိုင်သေးတယ်လို့ဟောမျက်စိပေါ်မှာအချင်းကြီးတာမာနဖြစ်တာနာမည်စီလို့ထင်လို့ရှိရင်တဏှာဖြစ်တာဟောမျက်စိနဲ့ပတ်သက်ပြီးတော့လည်းပဲကိလေသာတွေနာတယ်မျက်စိကမြင်ရတဲ့အာယုံကိုလည်းကိလေသာတွေပတ်သက်ပြီးတော့ကိလေသာစိတ်တွေပေါ်တယ်အဲ့တော့မျက်စိနဲ့ပတ်သက်ပြီးတော့ကိလေသာစိတ်တွေဖြစ်တာကိုဒါအတွင်းရှုပ်လို့ခေါ်ပြင်းမကမြင်ရတဲ့အာယုံပေါ်မှာလောဘဒေါသမောဟဆိုတဲ့ကိလေသာတွေဖြစ်လို့ရှိရင်ဒါအပြင်းရှုပ်လို့ခေါ်တယ်ဟုတ်အတွင်းမှာလည်းရှုပ်တာပဲအပြင်းမှာလည်းရှုပ်တာပဲဒါကိုယ်ကိုစဉ်းစားကြည့်ရှင်းနေတယ်လို့မအောင်မိတ်လေးနဲ့ရှုပ်နေတယ်နော်စာလို့ပြောရင်တော့အိသတိကာယရဏ6ပါအာလုံးကိုကိုစဉ်းစားကြည့်အာယုန်ကိုလက်ခံရယူတဲ့အာယအစ္စတိကာယတနာလို့ခေါ်တဲ့အတွင်းအာယတန6မျိုးဆိုတာမျက်စိရဲ့နားရဲ့နှာခေါင်းရဲ့လျှာရဲ့ကိုယ်ရဲ့စိတ်စာလို့ပြောရင်သက္ခုသောတာခန္ဓာဇီဝကာယမနဟုတ်ဘုဒ္ဓဘာသာဓာတ်ရရှိတယ်အဲ့ဒါနဲ့ပတ်သက်ရောလောဘဒေါသမောဟမဖြစ်ဘူးလားဖြစ်တယ်ဒါအတွင်းကအရှုပ်အပြင်ကိုကြည့်လိုက်မယ်ဆိုလို့ရှိရင်မျက်စိနဲ့မြင်ရတဲ့အစဉ်အာယုရူပါယုနားကကြားရတဲ့အတန်တတ္တာယုနှာခေါင်းကနမ်းရှည်ရတဲ့အနခန္ဓာယုလျှာနဲ့လျှက်သိရတဲ့အရသာယုရတ္တအရသာရတ္တယုခန္ဓာကိုယ်နဲ့ဖြည့်တွေ့ရတဲ့အဖြည့်တွေ့ဝိတ္တပါယုစိတ်ကူးချမ်းသိပြီးတော့သိရတဲ့ဓမ္မယုဟုတ်ဒီအာယုန်တွေနဲ့ပတ်သက်ပြီးတော့လေဒီဒီမှာနေရှင်တဲ့အရာလောဘဖြစ်လိုက်ဒေါသဖြစ်လိုက်မောဟဖြစ်လိုက်မမနာတွေဖြစ်လိုက်အိတ်တာတွေဖြစ်လိုက်ပစ္စည်းရဖြစ်လိုက်အကုသိုလ်တွေကတမျိုးမကဘူးတမျိုးပေါင်းမျောများစွာဖြစ်တယ်ဟုတ်ဒါရှုပ်အပြင်အာယုန်နဲ့ပတ်သက်ပြီးတော့လေရှုပ်တယ်ဒါကြောင့်မလို့မေးတဲ့မိန်းကလေးမှာအတွင်းရှုပ်အပြင်ရှုပ်လို့ပြောတာနော်အတွင်းကလည်းရှုပ်နေတယ်အပြင်ကလည်းရှုပ်နေတယ်အဲ့ဒီရှုပ်တာတွေနဲ့လုံးလက်ခတ်နေတဲ့တတ္တဝါတွေဒီအရှုပ်ကိုဘယ်လိုရှင်းမလဲလို့မြတ်စွာဘုရားကမေးမြန်းနေဖြစ်အလွန်အဆင်မြင့်တဲ့မေးခွန်းပဲဟောနောက်တစ်ခုစဉ်းစားကြည့်ဦးမလားလူတွေဟာရှုပ်ပုံကိုကြည့်ကိုပစ္စည်းကိုပိုင်တဲ့ပစ္စည်းလို့သတ်မှတ်ထားတာရှိတယ်သူများပိုင်တဲ့ပစ္စည်းလို့သတ်မှတ်ထားတာရှိတယ်ကိုခန္ဓာလို့သတ်မှတ်ထားတာရှိတယ်သူခန္ဓာလို့သတ်မှတ်ထားတာရှိတယ်ကိုယ်ခန္ဓာနဲ့ပတ်သက်ပြီးတော့လောဘဒေါသမောဟမဖြစ်ဘူးလားဖြစ်တာဟောဒါကအတွင်းရှုပ်လို့ခေါ်သူများခန္ဓာနဲ့ပတ်သက်ပြီးတော့လောဘဒေါသမောဟမဖြစ်ဘူးလားဖြစ်တယ်ဒါကအတွင်းရှုပ်လို့ခေါ်ကိုယ်ပိုင်တဲ့ပစ္စည်းသူပိုင်တဲ့ပစ္စည်းကိုယ်ပိုင်တဲ့ပစ္စည်းနဲ့ပတ်သက်ပြီးတော့လည်းလူတွေဟာလောဘဒေါသမောဟတွေဖြစ်တဲ့အကုသိုလ်တွေဖြစ်တဲ့သူများပိုင်တဲ့ပစ္စည်းနဲ့ပတ်သက်ပြီးတော့လည်းလူတွေဟာလောဘဒေါသမောဟအကုသိုလ်တွေဖြစ်ကြတယ်ဟောကိုယ်ပိုင်တဲ့ပစ္စည်းနဲ့ပတ်သက်ပြီးဖြစ်လာလို့ရှင်အတွင်းရှုပ်သူများပိုင်တဲ့ပစ္စည်းနဲ့ပတ်သက်လာလို့ရှင်အပြင်ရှုပ်ဘလောက်ရှုပ်ထွေးနေတယ်လဲစဉ်းစားကြည့်နောက်တစ်ခုပြောရမယ်လူတွေကကိုယ့်ကိုယ်ကိုလည်းချစ်တယ်သူများကိုလည်းချစ်တယ်ကိုယ့်ကိုယ်ချစ်တာအတွင်းရှုပ်သူများကိုချစ်တာပြင်ရှုပ်ဟောနောက်တစ်ခုပြောမယ်ဆိုရင်ကိုယ့်ကိုယ်ကိုတစ်ခါတစ်ခါအလိုမကျတော့ငုံစိတ်တွေပေါ်သူများကိုလည်းပုံနှိမ့်တဲ့စိတ်တွေပေါ်တယ်။ဒါလည်းအတွင်းရှုပ်နဲ့အပြင်ရှုပ်။ဟောလိုက်ကြည့်လိုက်တဲ့ဆိုရင်လူသားတွေတနေ့တနေ့စိတ်နဲ့ပတ်သက်ပြီးရောင်စုံဖြစ်ပြီးဘလောက်ရှုပ်ထွေးနေတယ်လဲဆိုတာသိချာစဉ်းစားကြည့်လိုက်သူ။ဒါကြောင့်မလို့မိဘထုတ်တဲ့ပုဂ္ဂိုလ်ကအရှင်ဂေါရမတဲ့တတ္တဝါတွေဟာအတွင်းရှုပ်အပြင်ရှုပ်ဆိုတဲ့အရှုပ်ထွေးတွေနဲ့လုံးလက်ခတ်ပြီးတော့ရှုပ်ရှက်ခတ်နေပါတယ်တဲ့ အဲ့ဒါကြောင့်မို့လို့အရှင်ဂေါတမကိုမေးပြရစေပါအဲ့ဒီအရှုပ်တွေကိုဘယ်သူရှင်းနိုင်ပါသလဲသူမေးတာအဲ့တော့မြတ်စွာဘုရားကအရှုပ်ကိုရှင်းနိုင်တဲ့လိလာကိုမြတ်စွာဘုရားဟောတယ်ဘုရားဟောတဲ့တရားတိလီပဋိဌာယနရောတပ္ပိယောစိတ်တံပင်ញေသပါဝယံအတာပိနိပကောပိတ္တသောဣမံဝိသတေသတံအရှုပ်ကိုဘယ်သူရှင်းနိုင်မလဲလို့ဆိုလို့ရှိရင်ကိုချင်းသီလကောင်းပြီးတော့တမာတိစွမ်းအားတွေပညာစွမ်းအားတွေမိမိတဏ္ဍာမှာတိုးတက်လာအောင်ကျိုးပန်းအထောက်လို့ရင့်ကျက်တဲ့အသိဉာဏ်ရလာတဲ့ပုဂ္ဂိုလ်ဟာဒီအရှုပ်တွေကိုရှင်းနိုင်မှာပဲလို့ရှင်းချက်ကလေးဖြေလိုက်အဲ့ဒီကတည်းကတမန်လို့မအောင်မေ့လေနဲ့ဒီကလေးဇမန္တနာမှာကပ္ပထံအထုတ်နေတဲ့ကပ္ပထံဌာနတွေကပ္ပထံပြနေတဲ့ဆရာတွေကဘာမှာကပ္ပထံပြနေတဲ့ဆရာတွေအလုံးအကူအထာပြရတဲ့ဝိသုဒ္ဓိမေကျမ်းကြီးဟာဒီကထာကိုဖွင့်တယ်ဒီကထာလေးတစ်ပုဒ်ကိုဖွင့်လိုက်တာဝိသုဒ္ဓိမေကျမ်းကြီးတစ်ခုလုံးဖြစ်သွားတယ်ဟောစာမျက်နှာ600လောက်ရှိတဲ့ကျမ်းကြီးဒီကျမ်းဖြစ်သွားတယ်အဲ့ဒီဝိသုဒ္ဓိမေချမ်းကြီးဆိုတာဟောဒီကတာကိုဖတ်တယ်တိလီပဋိဋ္ဌာယနရောတပ္ပိညောစိတ်တံပင်ញေသပါဝယအာတာပိနိဝကောပိကုသောဣမံဝိသတိယေသတ္တအချင်းညုတ်ကမှတ်ထားဖို့ရတာကိုချင်းတိလာရှိရမယ်သမာဓိကိုတိုးတက်အောင်ပွားများအထောက်အပံ့ပညာ၃မျိုးကိုမိမိတဏ္ဍာမှာဖြစ်စေရသီလရယ်တမာတိရယ်ပညာ၃မျိုးရယ်လုံလဝိရိယရှိရမယ်ရင့်ကျက်တဲ့တတိရှိရမယ်အလုံးပေါင်းလိုက်တဲ့အခါကျတော့တရား၆မျိုးအဲ့ဒီ၆မျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟောဒီမိမိစိတ်ထဲမှာရှုပ်နေတဲ့အရှုပ်တွေကိုသာဝရရှင်းတော့အောင်ရှင်းနိုင်တယ်လို့ပြောရဆိုလို့အဲ့ဒါတမန်ပြောတာမဟုတ်ဘူးချက်စင်ကြီးတစ်ခုကိုပြောပြချက်စင်ကြီးတစ်ခုပြောအဲ့ဒီမှာဒီအရှုပ်တွေကိုရှင်းနေပြီဆိုလို့ရှိရင်တမန်ခြုံမုတ်တဖို့ကိုရှင်းတဲ့အခါဘာလို့ရလဲလို့ဆိုရင်ခြေတော့ကမြေကြီးပေါ်တော့ပုံတစ်ခုခုပေါ်မှာအခိုင်မှာယက်တီဖို့လို့ရပေါ့အရှုပ်ကိုအားနဲ့ရှင်းရမယ်ဆိုလို့ရှိရင်ခိုင်ခိုင်မာမာယက်တီဖို့လိုအပ်တယ်ထို့တူပဲအပင်ရှုပ်အပင်ရှုပ်တွေနဲ့ကိုယ်လေးရှုပ်နေတဲ့ကိုယ့်ရဲ့စိတ်အရှုပ်ကြီးကိုဖြည့်ရှင်းနေပြီဆိုလို့ရှိရင်ကိုချင်းသီလနဲ့ရှင်းတော့ဖြည့်ဆုံးအောင်ကြိုးစားပါကိုချင်းသီလဆိုတဲ့မြေပေါ်မှာအခိုင်အမာယက်တည်ပုံလို့လေသီလမှာပြည့်စုံလို့ရှိရင်သမာဓိဆိုတာဖြစ်ဖို့ခဲနေဒါကြောင့်မလို့သီလဆိုတဲ့မြေပေါ်မှာကျန်တဲ့ခိုင်ရက်တီပြီးတဲ့အခါမှာဒီအရှုပ်ကိုရှေ့လို့ရမယ်တဲ့အဲ့တော့ကိုချင်းသီလဆိုတာဘာလဲလို့ဆိုရင်ဘုရားရှင်ပါတဲ့မှာပါတယ်သမ္မဝါစာသမ္မကမ္မန္တသမ္မအာသီဝကိုချင်းသီလကိုချင်းသီလမှာမကောင်းတဲ့ပုဂ္ဂိုလ်တရားကိုချင်းသီလမကောင်းတာကိုအကြောင်းပြုပြီးတော့ရှုပ်တဲ့အရှုပ်နေတာပဲရှိတယ်ရှင်းဖို့ဆိုတော့ဘယ်လိုဖြစ်ကိုယ်ချင်းတိလမကောင်းတာကအရှုပ်တွေပူရှုပ်အောင်လုပ်နေတာ ਨੇ အတူတူပဲပေါ့ဒါကြောင့်မို့အရှုပ်ကိုရှင်းတော့မယ်ဆိုရင်နံပါတ်1ကိုချင်းတိလကာယကံအရှုပ်ဝစီကံအရှုပ်တွေကိုအရင်ရှင်းရမယ်ကာယကံနဲ့ပတ်သက်ပြီးတော့အကုသိုလ်မဖြစ်အောင်ဝစီကံနဲ့ပတ်သက်ပြီးတော့အကုသိုလ်မဖြစ်အောင်သမာဓိဆိုတဲ့ပုံမှာစဉ္ညာတိလဆိုတဲ့ပုံမှာစဉ္ညာခံနိုင်ရတိကိုလိုအပ်တယ်အဲ့ဒါကိုရည်ညွှန်းပြီးမြတ်စွာဘုရားကတိလေပဋိဋ္ဌာယနရောကိုချင်းသီလပေါ်မှာအခိုင်အမာယက်တိကတဲ့ဘာဖြစ်လို့ကိုချင်းသီလပေါ်မှာအခိုင်အမာယက်တိရမလဲလို့ဆိုစဉ်းစားကြည့်တယ်သီလမရှိဘူးဆိုတဲ့လူတယောက်ဟာကိုယ့်ကိုယ်ကိုပြန်ပြီးတော့ဆင်ခြင်သုံးသပ်လိုက်တဲ့အခါမှာဝန်တာစရာပဲရှိတယ်ဗုဒ္ဓရေလောက်ထားတဲ့ပုဂ္ဂိုလ်တယောက်ကိုယ်စိတ်ကိုမတတ်တော့ဘူးစိတ်မတန်တဲ့ပုဂ္ဂိုလ်ဟာဝန္တာချိန်ညူးမှုဘယ်တော့လားဘယ်တော့မှမရှိဘူးဝန္တာချိန်ညူးမှုအနုဒါလေးမလာရင်
ဝမ်းမြောက်မှုဆိုတာမလာဘူးဝမ်းမြောက်မှုမှမလာရင်ကိုယ်စိတ်ငြိမ်းချမ်းမှုဆိုတာမလာဘူးကိုယ်စိတ်ငြိမ်းချမ်းမှုမှမလာရင်ချမ်းသာတယ်ဆိုတာမလာဘူးကိုယ်စိတ်ချမ်းသာမှုမှမလာရင်တမာတိဆိုတာမဖြစ်လာဘူးတဲ့တမာတိမှမဖြစ်ယထာဘူတဉာဏတသနာလို့ဆိုအမှန်ကိုမြင်ဖို့ဆိုတော့တော်တော်လုံးမမြင်နိုင်တော့ဘူးဒါကြောင့်မလို့ကိုချင်းသီလာအမှန်တမ်းအရေးကြီးတယ်။ဒါဖြင့်ကိုချင်းသီလာပေါ်မှာယက်တရားမဲ့လို့မြတ်စွာဘုရားကဟောထားတာ။ဒါဖြင့်လို့ကိုချင်းသီလာပေါ်မှာယက်တရားလည်းလို့ဆိုရင်ကိုချင်းသီလာရှိတဲ့ပုဂ္ဂိုလ်ဟာကိုချင်းသီလာကိုကြောင်းပြုပြီးတော့ကိုဘွားကိုရှင်ရှင်သုံးသပ်တဲ့အချိန်စိတ်ထဲမှာဝန္တာမှုဖြစ်ရတယ်။ဝန္တာမှုဖြစ်တော့ဝမ်းမြောက်မှုလို့ဆိုတဲ့ပမောဇ္ဇဖြစ်တဲ့ဝမ်းမြောက်မှုပမောဇ္ဇဖြစ်တဲ့အခါမှာနိစ္စခြင်းဆိုတဲ့ပိဋိတရားဖြစ်တယ်။နိစ္စမှုဆိုတဲ့ပိဋိဖြစ်တယ်။ပတ္တတိလို့ခေါ်တဲ့ကိုယ်စိတ်ငြိမ်းချမ်းမှုဖြစ်တယ်။ပတ္တတိလို့ဆိုတဲ့ကိုယ်စိတ်ငြိမ်းချမ်းမှုဖြစ်လာလို့ရှင်သမာဓိလို့ခေါ်တဲ့စိတ်တည်ငြိမ်မှုလေးရတယ်စိတ်တည်ငြိမ်မှုရလာတာနဲ့တူတဲ့ယထာဘူတဉာဏတဒနာအဖြစ်မှန်လေးကိုသိတယ်မြင်တယ်ဆိုတဲ့ဉာဏ်ဆင့်ရတာနိုင်ဒါကြောင့်မို့မြတ်စွာဘုရားကကိုချင်းတိလာပုံမှာယတိပါလို့ပြောတာဒါကြောင့်မို့ကမ္မထန်တရားအထုတ်တဲ့ပုဂ္ဂိုလ်ကောင်းတာလုပ်တဲ့ပုဂ္ဂိုလ်ဒီလုပ်တိုင်းလုပ်တိုင်းကိုချင်းတိလာကိုစောင့်တည်ချကိုချင်းတိလာနဲ့ပြည့်စုံအောင်လုပ်ကြကိုချင်းတိလာမပြည့်စုံဘူးဆိုရင်ချစ်ဆက်တက်ဖို့လွယ်ဘူးဒါကြောင့်အရှုပ်ကိုရှင်းတော့မယ်ဆိုလို့ရှိရင်နံပါတ်1ကကိုချင်းသီလာပေါ်မှာယက်တိပါလို့တော့အဲဒီကိုချင်းသီလာယက်တိရမယ့်ပုဂ္ဂိုလ်မှာပညာ3မျိုးဆိုသူအရေးချင်းရှိတယ်ပညာ3မျိုးကဘာတွေလဲလို့ဆိုလို့ရှိရင်အောင်းအောင်းမြင်မြင်ဖြည့်ရှင်းနိုင်ဖို့ပညာ3မျိုးကနံပါတ်1ကသာတိပညာလို့ခေါ်တယ်သတိပညာဆိုတာမွေးခွေကပါလာတဲ့ဝန်တွင်းကပါလာတဲ့ပညာမျိုးကိုသတိပညာလို့ခေါ်တယ်။အဲ့ဒါကိုပဲတမျိုးပြောလို့ရှိရင်တိဟိပတိတရေနေတဲ့ပုဂ္ဂိုလ်လို့ပြောတယ်။တိဟိပုဂ္ဂိုလ်။တရေစိတ်မှာအမောဟဆိုတဲ့ကုတုဟိတ်အမောဟဆိုတဲ့ပညာပါလာတဲ့အတွက်ကြောင့်အလောဘအရောဓအမောဟလို့အဲ့ဒီအသိပညာပါလာတဲ့အတွက်ကြောင့်အလောဘအရောဓအမောဟဆိုတဲ့ဟိတ်သုံးမျိုးနဲ့ရှင်တဲ့ပရိသေရီနဲ့ဘဝကိုစတာအဲ့ဒီပုဂ္ဂိုလ်မျိုးတည်တာနဲ့အောင်မြင်ဖြည့်ရှင်းနိုင်တဲ့တရားတရားမြတ်ရတယ်ဆိုတာအဲ့လိုပုဂ္ဂိုလ်မျိုးဒီပုဂ္ဂိုလ်မှရတယ်။ဇန်တဲ့ပုဂ္ဂိုလ်တွေကလောကလောက်ပဲအကျိုးရမယ်ပေါပေါရောင်ရောင်မဖြစ်နိုင်ဘူး။အဲဒီပရိသေရီပါလာတဲ့ပုဂ္ဂိုလ်ကတော့လုံးရင်လုံးသလောက်အဆင့်အမြင့်ပေါက်ရောက်နိုင်တယ်။ဒါဆိုသောတာပန်အဆင့်ကြီးအောင်အနည်းဆုံးဖြစ်နိုင်တယ်လို့ပြော။ဤပရိသေရီမှမနေခဲ့တဲ့ပုဂ္ဂိုလ်ဇာတိပညာကျဲတဲ့ပုဂ္ဂိုလ်သောတာပန်အဆင့်မရောက်ဘူးတဲ့။တဏ္ဍာလုံးရင်အမှန်အချက်တော့ပဲရတယ်။ဒီဘဝမှာကိုပြောတာ။အဲဒါကြောင့်မလို့နမတိပညာကဇာတိပညာပရိသေရီစိတ်ထဲမှာအသိပညာပါလာရမယ်ဒါနံပါတ်1ဟောနံပါတ်1ကဘာကိုပြောတာလဲဆိုလို့ရှိရင်ဒါသတ္တဉာဏ်ပညာရှိတဲ့ပုဂ္ဂိုလ်လို့ပြောတာဟာဇာတိပညာရှိတဲ့ပုဂ္ဂိုလ်တရေကပညာရှိခဲ့တဲ့ပုဂ္ဂိုလ်တိပရိသေရီရှိတဲ့ပုဂ္ဂိုလ်လို့ဒါကနံပါတ်1ပညာနံပါတ်1ပညာကဘာလဲလို့ဆိုရင်ဒီပတော်ဆိုစကလုံးရပြောတာရင့်ကျက်တဲ့ပညာကဘာပညာလဲလို့ဆိုလို့ရှိရင်ဘယ်ရာပဲဖြစ်ဖြစ်ခွဲခြားစိတ်ဖြာပြီးတော့သိနိုင်ကြွရှိတယ်ရှင်းရှင်းတုံတရားလို့ပြောတာဒီချိန်ကဘာလို့ရမလဲဒီချိန်ကဘာလို့ရမလဲလှုပ်တဲ့နာနဲ့မလှုပ်တဲ့နာခွဲခြားပြီးတော့သိရမယ်လှုပ်ရမယ့်အချိန်မလှုပ်ရမယ့်အချိန်သိတယ်ကိစ္စအားလုံးကိုဆောင်ရွက်နိုင်စွာရှိတဲ့ပညာကဓာတုတယပညာလို့ခေါ်တယ်။ပါရိဟာရိယပညာလို့စာထဲမှာဒီလိုတုံး။နောက်မိမိတဏ္ဍာမှာဖြစ်ပွားစေရမယ့်ပညာကတခြားပညာမဟုတ်ဘူးဝိပဿနာပညာ သာတိပညာပါရိဟာရိယပညာဝိပဿနာပညာဟောဒီပညာ၃ရပ်သာတိပညာရှိပြီးတော့အရာရာမှာရှင်းခြင်းတုံးအသိဉာဏ်ရှိတဲ့ပုဂ္ဂိုလ်တယောက်ဟာဝိပဿနာပညာကိုမိမိတဏ္ဍာမှာဖြစ်ပွားရမယ်ဖြစ်ပွားအောင်ဖြိုးစားရမယ်လို့စိတ်တံပင်ဉ္စသဘာဝယံဆိုတဲ့အကလုံးမှာပညာကိုတိုးပေါင်းအောင်လုပ်ရအောင်ဒါဖြင့်ပညာကိုတိုးပေါင်းအောင်လုပ်ချင်ပြီလုပ်ပြီဆိုတဲ့အခါဘာကိုအရင်ဖြစ်အောင်လုပ်ရမလဲလို့ဆိုရင်စိတ်တံပင်ဉ္စသဘာဝယံလို့ဒီနေရာမှာစိတ်တလို့သုံးလိုက်တာတခြားကိုပြောတာမဟုတ်ဘူးအမာတိတရားကိုပြောတာမြတ်စွာဘုရားဟောထားတဲ့သမာဓိတ္တဉာဏ်သမာဓိရှိတဲ့ပုဂ္ဂိုလ်မှဉာဏ်ဖြစ်တယ်။ဒါကြောင့်လို့သမာဓိတရားဉာဏ်ကိုဖြစ်ပွားစေတတ်တာဖြစ်သောကြောင့်သမာဓိတရားကိုကျိုးစားအထောက်ပါ့။သမာဓိတောယထာဘူတံဝါသနာတိ။သမာဓိရှိတဲ့ပုဂ္ဂိုလ်ဟာမှန်မှန်ကန်ကန်သိတယ်။ဒါကြောင့်မို့လို့သမာဓိကိုလည်းမိမိတဏ္ဍာမှာဖြစ်ပွားစေရတယ်။သီလကိုအခြေခံပြီးတော့သမာဓိကိုမိမိတဏ္ဍာမှာတိုးပေါ်အောင်လုပ်ပြီးတဲ့အခါဝိပဿနာပညာကိုတိုးပေါ်အောင်လုပ်လို့အဲဒီလိုတိုးပေါ်အောင်လုပ်ဖို့ရာအတွက်ဘာကအရေးကြီးဆုံးလို့ဆိုရင်အာတာပိကျေသာအထုံးကအရေးကြီးတယ်။ဒေါသကြီးမှာမကြိုးစားလို့ရှိရင်ဘာမှမရကြိုးစားမှလည်းရတယ်။ဒါမှကြိုးစားအထုံးမှုလုပ်ဖို့လိုရမယ်။ကြိုးစားအထုံးမှုမရှိဘဲနဲ့တရားတရားကြရတယ်ဆိုတာမဖြစ်နိုင်အဖြစ်နိုင်ဘူးကြိုးစားတယ်ဆိုတာဒီဘဝတစ်ခုတည်းနဲ့လည်းမကြည့်နဲ့ဝိသသာရလို့ခုနှစ်နှစ်အရွယ်လေးမှာတရားနာလိုက်တာနဲ့တရားတရားကြရရသွားတာလေးကိုတမန်ပုဂ္ဂိုလ်ရစဉ်းစားလိုက်တယ်သူတို့ဘယ်လိုလေးနဲ့ရသွားတယ်သူလုံးလာခဲ့တဲ့ဘဝတွေများကြီးတယ်သူလည်းကြိုးစားလာတယ်နောက်ဆုံးအဆင့်ရောက်နေလို့ရသော်ဘုရားနဲ့တွေ့တဲ့အခါရတဲ့အချိန်ကျတော့လူတွေကလုံလလေးရတယ်လို့ထင်ကြတယ်။မဟုတ်ဘူး။လုံလာတဲ့အတိုင်းအတာတွေကြည့်လို့ရှိရင်ဘယ်တော့မှမလွယ်ခဲ့ဘူး။ကျိုးစားအထောက်မှုတွေအချိန်မောမြောများစွာလုပ်ခဲ့ကြတယ်။ဒါကြောင့်ရတာအဲ့ဒီလေးရတာမဟုတ်ဘူး။ဒါကြောင့်မို့လို့အာတာပိဆိုတဲ့လုံလမှုတွေကကိုယ်တဏ္ဍမှာဖြစ်ပေါ်နေတဲ့ကိလေသာတွေကို၆ပြည့်သွားအောင်ပူလောင်စေတဲ့လုံလဝိရိယမျိုးကိုအတပိအတပအဲ့ဒီအတပဆိုတဲ့ကိလေသာတွေကိုတွေ့ချောက်သွားအောင်ကိလေသာတွေ၆ပြည့်ပြီးတော့နောက်ထပ်မဖြစ်ပွားအောင်ခုခေတ်လောက်တယ်မလားကိစ္ဆာယောဂဖြစ်တဲ့ပုဂ္ဂိုလ်တွေကိုဓာတ်ကင်တယ်ဆိုတာကြားလို့ရတယ်မလားကိစ္ဆာယောဂဓာတ်ကင်တယ်ဆိုတာတခြားမဟုတ်ဘူးကိစ္စာဆဲလေးတွေ၆သွားအောင်လုပ်တာပဲ၆သွားလို့ရှိရင်မပွားတော့ဘူးပေါ့အဲ့ဒါမျိုးလိုပဲလုံလဝိရိယနဲ့ဟောဒီလောဘတို့ဒေါသတို့မောဟတို့မာနတို့ဆိုတဲ့ကိလေသာလေးတွေကိစ္စာလို့အလားတရာတူတဲ့ဒီကိလေသာလေးတွေဓာတ်ကင်ပေးတဲ့ဝိရိယမျိုးလို့ဒီလိုဆုံးလို့တာဟောသွေး၆သွားအောင်လုပ်အောင်ပြင်းပြထန်ထန်ကြိုးစားအထောက်တဲ့ဧပိဋကဌာနကျိုးစားအထုတ်တယ်ဆိုတော့တချို့ကမြတ်စွာဘုရားဓမ္မစကြာတွေဟောထားတယ်အတ္တကိလေသာနုယောဂခန္ဓာကိုယ်ပင်မအောင်မကျင့်ရဘူးဆိုရင်အဲ့ဒါနဲ့အတိတ်ပဲလွယ်လွယ်မှမှပြောရကြသေးတယ်အတ္တကိလေသာဆိုတာအဲ့ဒါပြောတာမဟုတ်ဘူးမမှန်ကန်တဲ့နန်းစဉ်နဲ့ကျိုးစားအထုတ်မှုပြောမှန်ကန်ပြီဆိုရင်အယုချီချီအရေးခံခံလောက်တာဒါအတ္တကိလေသာမဟုတ်ဘူးခန္ဓာကိုယ်ပန်းညင်ပန်းမစေရလာတဲ့ဇလကကောင်းတယ်ခန္ဓာကိုယ်ပင်ပန်းယူသက်သက်ဖြစ်တဲ့ဟာကအတ္တကိလေသာကိုခေါ်တာခန္ဓာကိုယ်ပင်ပန်းယူသက်သက်ဆိုတာဘယ်လိုဟာလဲလို့ဆိုလို့ရှိရင်ချိလေသစ္စာတပအကျင့်မျိုးကိုခေါ်တာသစ္စာတပအကျင့်ဆိုတာဘာလို့တာလဲလို့ဆိုရင်ကိလေသာကုန်ဖို့မဟုတ်ဘူးအပေါ်ကနေပူးနေတဲ့အချိန်မှာဘေးမှာမိဘုံကြီးလေးကိုပုံပြီးတော့အလဲကောင်မှထိုင်းနေတအားပူးလာတာမခံနိုင်တဲ့အခါချွေးတွေပြန်ပြီးမူးလဲသွားတာအဲ့ဒါကိုတရားပြုတရားမြတ်ရတယ်လို့ထင်တာ။ဘာအကျိုးမှဖြစ်လာမှာမဟုတ်ဘူးအသိဉာဏ်နဲ့တစ်စက်မှမဖြစ်ဘူး။အဲ့ဒါမျိုးကိုအတ္တကိလေသာလို့ခေါ်တာ Subo eighty gambong ayo say de babo on pinata. Subo eight lua susu nido, blolo nido, Georgianese poromado. Edelu Georgianese babo on pinabido, susu can't have it on Nede Hamu, Atakilamatalo Kora. Edadi the answer the young man, Limitanama, Machipia. Dilari, Machipia, on the Malidi, Machipia, on Ubadana, Geniari, Machipia, on Chusara. Allow me to pay my time to that to that at that kilometer time of hope. Yes, of the other game, good of Yaka, what I did. Kanan, the Sosa, Narusa, Akisa, what they did. Uba took the two made the lady Mandaloid. Nakanaguma, Yuli, Joni, Yada, Chichamati, a three, a body, a baby, choked up all the day. ทีเดียวที่เนี่ยไม่ย่าเองอ่ะน้ําไม่สุกูเปลี่ยนๆจันทร์ชูษาแม่ชูษาได้ลงละวิริยะမျိုးกูบ่ล่ะเนี่ยสอดท่าชิมวันนะฮะแต่เจ้าหมดอัตตะกิเลสมันเนี่ยทวาพี่တော့ย่อมๆมามาย่อมๆมามาชုပ်ด้วยจ่อพี่တော့หลุเพียงวาระโหตีถองลงเช่นเนี่ยเตียรุเตียเนี่ยบรมญาณมาหมด ดาวมุโลดีปาลีတော့มาเนี่ยสอดพระอาจารย์ฮอดอัตตาปีนิปโกภิกขุอัตตาปีဆိုတာกิเลสตาတွေကိုฉုပ်ตองลงในเนี่ยลงละวิริยะเอริลงละวิริยะရှိပြီးတော့ရင်းချက်တဲ့အသိပညာရှိတဲ့ပုဂ္ဂိုလ်ဟာဟောဒီအရှုပ်တွေကိုရှင်းနိုင်လို့ဖြစ်ပါတယ်။ညဆောပြားကအချင်းညုတ်ပဲဖြစ်လိုက်တာ အဲ့ဒီအချင်းညုတ်ကိုအကျဉ်းချလိုက်တဲ့အခါဝိတ္တုရိမေတ္တဇံလုံးဖြစ်ပါတယ်။တိလာကိုဘယ်လိုဖြစ်ခြင်းရမယ်တိလာပေါ်ယက်တည်တယ်ဆိုတာဘယ်လိုယက်တည်နိုင်အောင်ကြိုးစားရမယ်။တမာတိကိုပွားစိတ်တံပညာစပါဝေယမှာစိတ်ဆိုတဲ့တမာတိကိုပွားရမယ်ဆိုတာဘယ်ပုံပွားရမယ်အရှင်းဘယ်လောက်ထိအောင်ပွားရမယ်ဆိုတာဒီပညာစပါဝနာဝိပဿနာပညာကိုဘယ်လိုပွားရမယ်ဘယ်အရှင်းထိအောင်ပွားရမယ်ဆိုတာ အသေးစိတ်ခေါ်ပြလိုက်တဲ့အခါဆာမျက်နှာပေါင်း600လောက်ဖြစ်တယ်ဒီတို့ဒီပဲကြာနေဖြစ်သွားတာပဲဒီအဖြေလေးကိုကြည့်ပြီးတော့เนาะဒါကြောင့်မို့မြတ်စွာဘုရားဟောတဲ့တရားဓမ္မတွေဟာဆယ်လုံးတူပြီမဲ့လို့အနိစ္စတာဘိုင်းမှာအလုံးကျေပြန့်ကြီးမားနဲ့ဆိုင်အေးဒါကြောင့်မို့မြတ်စွာဘုရားကဖြေလိုက်တာပါတဲ့ ဒီအရှုပ်ကိုဖြေနိုင်တဲ့ရှင်းနိုင်တဲ့ပုဂ္ဂိုလ်ဟာတိလဘောမှာယတ္တိပြီးတော့ကျိုးကျိုးပန်းပန်းနဲ့ရှင်းတဲ့ပညာရှိတဲ့သင်္ကိုကပညာပါလာတဲ့ပုဂ္ဂိုလ်ဟာတမာတိနဲ့ပညာကိုမိမိတဏ္ဍာမှာဖြစ်ပွားစေရမယ်အဲ့ဒါလို့ဖြစ်ပွားစေခြင်းဖြစ်လာလဲဒီအရှုပ်ကိုရှင်းနိုင်ပါတယ်ခဏကပြောခဲ့တယ်အတွင်းရှုပ်တွေအပြင်ရှုပ်တွေ ဒုပါယောတရဟောကနောရောတရဟောဖတ်တော့ပါယောဓမ္မယောလို့ဆိုတဲ့အာယုန်ဒီပုံမှာကိရိတာဖြစ်တဲ့အပြင်ရှုပ်စကုသောတကနောဒီပါကာယမနလို့ဆိုတဲ့အတွင်းအာယတနာဒီပုံမှာဖြစ်တဲ့အတွင်းရှုပ်ကိုယ်ပစ္စည်းပုံမှာဖြစ်တဲ့အတွင်းရှုပ်သူများပစ္စည်းပုံမှာဖြစ်တဲ့အပြင်ရှုပ်ကိုခန္ဓာကိုယ်မှာဖြစ်တဲ့အတွင်းရှုပ်သူများခန္ဓာကိုယ်နဲ့ပတ်သက်ပြီးဖြစ်တဲ့အပြင်ရှုပ်လို့ဆိုတဲ့ အဲ့ဒီအရှုပ်အရှုပ်တွေနဲ့ကိုယ်လေးရှုပ်နေတဲ့လူတွေရဲ့ဘဝကြီးကိုဟောဒီချင်းစင်နဲ့ချင်းပြီးမှသာလင်းဖြည့်ရှင်းနိုင်ပါတယ်လက်ဆောင်ကဒီလိုဖြည့်တာအဲ့တော့ချင်းချင်းကိုဖြည့်ရှင်းနေလေးကိုအချင်းညုတ်ပြောရမယ်ဆိုကိုယ့်ကိုလုပ်ငန်းစတော့မယ်ဆိုရင်ပါလို့နံပါတ် 1 ကိုချင်းဒီလာကောင်းလူပုဂ္ဂိုလ်လေးဆိုလို့ရှိရင်၅ပါးဒီလာခံ ရန်တော်လေးဆိုရင်ဒီသနာကြာကိုင်းနေဆိုရင်တိလပြန်ခံယူစင်ကြယ်တဲ့ကိုချင်းတိလာကိုယ်အရင်တိဆောက်လိုက်အဲ့ဒါလို့တိဆောက်ပြီးတဲ့အခါမှာတမာရိရဲ့အာယုန်လေးတစ်ခုပေါ်မှာတမာရိရအာယုန်လေးတစ်ခုပေါ်မှာစိတ်ကိုပြင်ញင်မှုရအကျိုးသာဖက်လေဝင်လေဘောပဲဖြစ်စေမိမိရဲ့ခံစားမှုဘောပေါ်မှာပဲဖြစ်စေ သမารိစွမ်းအားဖြင့်စိတ်ပြင်းမှုရအောင်သမာရိချင်းစဉ်ကိုချက်အဲ့ဒီသမာရိချင်းစဉ်တဲ့အခါသမာရိဟာဇာယကနီးတော်လို့ရှိရင်ဥစ္စာကသမာရိလို့ခေါ်တယ်ဇာယရဲ့အဆင့်ကြီးအောင်ဖြစ်သွားလို့ရှိရင်တော့အပ္ပနာသမာရိလို့ခေါ်တယ် အဲ့ဒီသမာဓိနှစ်မျိုးလုံးဥပ္ပစာရသမာဓိကနေပြရရင်လည်းပညာကိုပွားအောင်လုပ်လို့ရအပ္ပနာသမာဓိကနေပြီးတော့ရပြီးမှဝိပဿနာခုပြီးတော့ပညာကိုဖြစ်ပွားစေလို့ရအဲ့တော့ဥပ္ပစာရသမာဓိပဲဖြစ်ဖြစ်အပ္ပနာသမာဓိပဲဖြစ်ဖြစ်မိမိတဏ္ဍမှာထူထောင်ကဲအဲ့ဒီနှစ်ခုလုံးမထူထောင်မဲနဲ့ရတဲ့နေရောမရှိဘူးလားလို့ဆိုတာရှိတယ်ဝိပဿနာတက်ရွာလို့ရှိရင်ခဏိကသမာဓိဆိုတာဖြစ်တယ်။အဲဒီခဏိကသမာဓိနဲ့ဝိပဿနာကိုးတာ။အဲတော့စိတ်တန်စိတ်ကိုပွားစေရမယ်ဆိုတဲ့နေရာမှာသမာဓိကိုဖြစ်ပွားစေရ။အဲတော့သမာဓိ၃မျိုးလို့မှတ်သားတယ်နဲ့ပေါ့။ခဏိကသမာဓိ၊ဥပ္ပစာသမာဓိ၊အပ္ပနာသမာဓိ။ခဏိကသမာဓိဆိုတာယုတ်တမဏ္ဍသမာဓိဆိုတာပရမတ္ထတရားတွေဖြစ်သည့်အတွက်ကြောင့်အာယုန်တွေကလည်းခဏအတွင်းမှာပဲပေါ်လိုက်ကြောက်လိုက်ဖြစ်တယ်။အဲ့ဒီပေါ်လိုက်ကြောက်လိုက်အခဏလေးမှာပဲဒီတည်ငြိမ်တဲ့စိတ်ကလေးရလည်းအဲ့ဒီရုပ်နာအာယုန်ပေါ်မှာစူးစိုက်ပြီးတော့ကြာသွား။အဲ့ဒါကိုခမိတ္တမလေးလို့ခေါ်တယ်။ဥပ္ပစန္ဒသမารိဆိုတာဇန်ရဲ့အာယုန်တစ်ခုပေါ်မှာစိတ်လေးကိုတည်ငြိမ်အောင်ဈာန်သာတိရောက်တော့လောက်အောင်စိတ်တည်ငြိမ်အောင်ကြိုးစားတဲ့ဥစ္စာသမာဓိဈာန်ရတော်ပြီဆိုလို့ရှိရင်တော့အပ္ပနာသမာဓိစိတ်ကိုအာယုန်ထဲမှာထည့်သွင်းထားလို့စိတ်အာယုန်နဲ့ခွာလို့မရအောင်ကတ်သွားလောက်အောင်ကြိုးစားတာကြာဥစ္စာအပ္ပနာသမာဓိအဲ့ဒီသမာဓိကိုထူထောင်ပြီးတဲ့အခါမှာပညာဆိုတာဒီနေရာမှာဝိပဿနာပညာကိုပြောတာဝိပဿနာပညာကိုဖြစ်ပွားအောင်ကြိုးစားတဲ့ဒါချင်းဝိပဿနာပညာဖြစ်အောင်ဘာလို့ရှိရမလဲလို့ဆိုလို့ရှိရင်မိမိတဏ္ဍာမှာဖြစ်တဲ့ရုပ်နဲ့နာမ်ကိုရှိရအဲ့လိုရှိတဲ့အခါမှာသမာဓိအရင်ထူထောင်ပြီးတော့ဇန်ရပြီးမှဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေနန္တရားကစပြီးတော့ရှိရတာဒါစီဝရသမ္ပတ်ချက်တစ်ခုအဲ့လိုပုံကနဲ့ခဏိကသမာဓိကတွားကျင်တဲ့ပုဂ္ဂိုလ်ကြီးဟာယုတ်တရားကစပြီးတော့ရှိဒီလိုဆိုလို့အဲ့တော့ယုတ်တရားကစရှိဆိုတဲ့နေရာမှာထင်ရှားဆုံးကတော့ဓာတိလေးပါးကစရှိတာပဲခန္ဓာကိုယ်မှာရှိတဲ့ဓာတိလေးပါးစမ်းသပ်လို့သိနိုင်တဲ့မာရပြောတယ်ဆိုတဲ့သဘောကပထဝီပူရဲအေးရဲဆိုတဲ့တေဇောတွန့်ကန်နဲ့လှုပ်ရှားတယ်ဆိုတဲ့ဝါယောအဲ့ဒီပထဝီတေဇောဝါယောလို့ဆိုတဲ့ဖွတ်တ်ပါယုံကိုခေါ်တယ်ဟောဒီဓာတ်ကြီး၃မျိုးသိတိရဲ့အခါအာဘောဆိုတာသိဖို့ရအောင်အဲ့တော့ဒီဓာတ်ကြီး၄ပါးကိုဝိမိတ္တနာမှာစတင်ပြီးတော့ဝိပဿနာတက်တက်သွားတဲ့ပုဂ္ဂိုလ်ဓာတ်ကြီးလေးပါးယုတ်ကံနေစပြီးတော့ရှုတယ်။ကဲအာနာပါနကနေစပြီးတော့သွားတင်တယ်ဆိုလို့ရှိရင်လေလေဟာဘာရတတ်တယ်။မိမိနှာခေါင်းကအသက်ရှူနေတဲ့လေလေးကဖွတ်တ်ပါယုံလေ။အဲ့ဒီဖွတ်တ်ပါယုံလေးကနာသီးပြားလို့ဆိုတဲ့ကာယပဒါနာကိုနာပြီးတော့ထိထိတဲ့အခါမှာထိပိစိတ်ဆိုတဲ့ကာယဝိညာဉ်စိတ်ပေါ်တယ်အဲ့ဒီကာယဝိညာဉ်စိတ်ပေါ်ပြီးတဲ့နောက်မှာကြံတဲ့စိတ်တွေထိမှန်ပြီးရတွေးတဲ့စိတ်တွေပေါ်လာ။ဟောအဲ့ဒီမှာဝါယောတ္တလို့ဆိုတဲ့ဝါယောဖုတ္တဗာယုံကရုပ်တရားဝါယောဖုတ္တဗာယုံကိုထိမှန်ခံယူနိုင်တဲ့ကာယပတ္တနာကနာသီးပြားမှာရှိတယ်ဒီပတ္တရာယုတ်ကကာယပတ္တရာယုတ်ဟောဝါယောဖုတ္တဗာရဲ့ကာယပတ္တရာယုတ်ရဲ့ဒီနှစ်ခုကယုတ်တရားအဲ့ဒီယုတ်တရားနှစ်ခုကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ထိတိစိတ်လေးကအနန္တရာလို့အဲ့ဒါလို့ဒီတဘာဝကိုရှုမြင်သုံးသပ်လိုက်တဲ့အခါကျဒါဝိပဿနာဉာဏ်ရဲ့အာယုတစ်ခုကိုရရှိလာတယ်လို့ခေါ်တယ်အဲ့တော့ဝိပဿနာရှုပြီဆိုရင်ယုတ်တရားနံတရားတွေရဲ့သဘာဝလက္ခဏာကိုရှုရအောင်အဲ့ဒါလို့ရှုတဲ့အခါထွေယုတ်တရားနံတရားတွေရဲ့အကြောင်းကိုပါမြင်လာတာယ ယုတ်တရားနံတရားဆိုတာကိုလည်းကြွယ်ပြားလာတယ်တိတိတိတာတိလာတယ်သူတို့ရဲ့ဆိုင်ရာဆိုင်ရာအကြောင်းတရားကိုလည်းသိဘယ်လိုသိတယ်လဲယုတ်တရားနံတရားဘယ်လိုကြွယ်တယ်လဲလို့ဆိုရင်ဒီတိနေရာတွေကိုမကြည့်နဲ့ထက်လီဝင်လေးလေးကိုရှုနေတယ်ဆိုရင်လေးရဲ့ဒီတိတဲ့နေရာရဲ့ဒါကယုတ်တရားဖြိလိုက်လို့ဖြိတာကနံတရားဟောယုတ်တဲ့နံတရားနှစ်ခုကြွယ်သွားအဲ့ဒီမှာလေနဲ့ကာယပတာရနဲ့ဖြိလို့ဖြိတိဆိုတာပေါ်လာတာလို့ငါကဖြိတိဆိုတာရှိနေတာမဟုတ်ဘူးအသိစိတ်လေးကရှိနေတာမဟုတ်ဘူးဖြိလိုက်တဲ့အခိုက်ကလေးတွေမှာဖြစ်ဖြစ်လာတယ်လို့ဒီလိုသိတာအကြောင်းတရားကိုသိတယ်လို့ပြောတာကံပေါင်းလိုက်တဲ့အခါကျတော့ရှုနံပွဲပွဲကြရရသိတာကနာမရူပပြိစေတာဉာဏ်ဖြိလိုက်ပါတိတယ်ဆိုတာပေါ်လာတော့ဖြိခြင်းကအကြောင်းတရားတိခြင်းကအကျိုးတရားလို့အကြောင်းလိုပါတိလာတာကြတော့သိစရာပရိက္ခာဉာဏ်ဟောဝိပဿနာဉာဏ်နှစ်ခုစပြီးတော့ဖြစ်လာအဲ့ဒီဉာဏ်နှစ်ခုဖြစ်လာတာကနေပြီးတော့ရှင်းဆက်ပြီးတော့သမာဓိဆွမ်းအားတွေဉာဏ်ဆွမ်းအားတွေတွန်းမြင့်လိုက်တဲ့အခါကျတော့ဖြိတဲ့လေလေးရလည်းမမြဲဘူးအထိခံရတဲ့ကာယပဒါရယုတ်လေးရလည်းမမြဲဘူးတိတဲ့စိတ်လေးရလည်းမမြဲဘူးအခိုက်အတန့်လေးမှာဖြစ်ပြီးတော့ပြတ်သွားကြတယ်ဆိုတာမြင်လာတယ်သုံးသက်မိလာတယ်သမသနာဉာဏ်ဖြစ်ပြီးတော့ပြတ်သွားတာမြင်လာရတယ်ဥရိယဗျာဉာဏ်နောက်ဆုံးကြတော့ဖြစ်ချာကိုတင်မမြင်တော့ပဲတဲ့အပြည့်တည်းကြီးပဲမြင်လာတာကသင်္ကဉာဏ်ပြတ်ချာတည်းကြီးမြင်လာတဲ့အခါအော်ကြောက်เสียတက်ကောင်းပါလားလို့အတိညာတစ်ခုရလာတာကဘယဉာဏ်သင်္ခါရတရားတွေရဲ့အဖြစ်တွေကိုမြင်လာတာကအာရိတဝဉာဏ်အဖြစ်မြင်တော့စိတ်ထဲမှာမလိုချင်တော့ဘူးငြိမ့်ွေလာတယ်ဆိုတာကနိဗ္ဗိဒဉာဏ်လွတ်မြောက်ချင်လာတာကမောဇိတုကမြတ်ဉာဏ်လွတ်ရလွတ်ကြောင်းရှားချနာကပဋိသင်္ခာဉာဏ်နောက်ဆုံးသင်္ခါရတရားတွေပေါ်မှာစိတ်ဟာပြင်းငြိမ့်မှုရသွားပြီးအတိဉဏ်ရင့်ကျက်လာတာကသင်္ခါရုပ္ပခာဉာဏ်လို့ခေါ်အဲ့ဒါကိုရည်ညွှန်းပြီးတော့မြတ်စွာဘုရားကစိတ်တံပင်ញံသဘာဝယံလို့ပြောတာနော်။တဘာဝိစိတ်နဲ့ဝိပဿနာကိုမိမိတဏ္ဍာမှာဖြစ်အောင်လုပ်ပါတိုးပွားအောင်လုပ်ပါ။အဲ့ဒီလိုတိုးပွားအောင်လုပ်လို့ဝိပဿနာဉာဏ်ရလာတဲ့အခါဝိပဿနာဉာဏ်ရင့်တန်လာလို့ရှိရင်နိဗ္ဗာန်ကိုမြင်ပြီးတော့ခိတ္တတာတွေကိုဖယ်ရှားနိုင်တဲ့မဉ္ဇဉ်ဆိုတာပေါ်လာတယ်။အဲ့ဒါကလောကမှာမဟုတ်ဘူး။လောကမှာဒါမျိုးလို့ပြောတာ။မဉ္ဇဏ်ကလုံးယူရတာမဟုတ်ဘူးဝိပဿနာဉာဏ်ရင့်တန်သွားလို့ရှိရင်ဝိပဿနာဉာဏ်ရဲ့အာနိသင်အနေနဲ့မဉ္ဇဏ်ဖြစ်လာတယ်မဉ္ဇဏ်ဖြစ်လာရင်ပုံဉာဏ်ဖြစ်လာပါပဲနိဗ္ဗာန်ကိုမြင်ပြီးတော့ကိလေသာတွေကိုဖယ်ရှားနိုင်သွားပြီဒီလိုဖြစ်လာတယ်အဲဒီလိုဖြစ်လာပြီဆိုလို့ရှိရင်ခဏကအရှုပ်တွေနည်းတော့ရှင်းနိုင်သွားပြီသောဘာအရှုပ်တွေဒေါသအရှုပ်တွေမောဟအရှုပ်တွေကိလေသာအရှုပ်တွေကိဉ္စုပြင်ရှုပ်တွေလုံးလက်ခတ်တွေကရှင်းနိုင်လာပြီဒီလိုဆက်လို့ရမယ်အဲ့ဒီမှာမြတ်စွာဘုရားကဆက်ခေါ်တဲ့ဇေတံဒါဂောသဒေါသောသအဝိဇ္ဇာသဝိရာစိတာအရှုပ်တွေနဲ့ပတ်သက်ပြီးတော့ပြောတယ်နောက်ဆုံးမှာခုနလိုဥပဒနာခြင်းစဉ်တွေကိုတုံးညတုံးညပြီးတော့ကြက်လိုက်တယ်အရှင်းရဲ့ရာဂဆိုတာကိုဖယ်ရှားနိုင်တော့တယ်ဒေါသဆိုတာဖယ်ရှားနိုင်တော့တယ်မောဟဆိုတဲ့အဝိဇ္ဇာတွေကိုဖယ်ရှားနိုင်တော့တယ်အဲဒီရာဂဒေါသမောဟဆိုတဲ့ဒီကိလေသာတွေအကျဉ်းနဲ့ဖယ်ရှားနိုင်တယ်ပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ရဲ့တဏ္ဏမှာဒီအာယုန်ကြီးမျက်စိနာနာလျာကိုယ်စိတ်ကနေပြီးတော့မပြတ်စည်းဝင်ပြီးတော့ဖြစ်ပေါ်နေတဲ့အာသဝဆိုတဲ့တရားတွေကပုံပြောက်တာမရှိဘူး။မျက်စိကလည်းဘာမှမစည်းဝင်တော့ဘူး၊နားကလည်းမစည်းဝင်တော့ဘူး၊နှာခေါင်းလျာကိုယ်စိတ်ကလည်းမစည်းဝင်တော့ဘူး။အာသဝတရားတွေဟာအလုံးရပ်တန့်ပြီးတော့ပုံဆုံးသွားတယ်။အဲ့ဒါကိုခိနာသဝလို့ခေါ်တာနော်။အာသောတရားတွေကုန်နေကုန်နေယ ahanan ဆိုတာခိနာသဝအာသောတရားကုန်လို့ယ ahanan လို့ခေါ်ကြတယ်အာသောတရားဘလို့ကုန်တာတော့လို့ဆိုလို့ရှိရင်မျက်စိကလည်းလောဘဒေါသစီးဝင်လာခြင်းမရှိဘူးကိလေသာတွေအာသောတရားတွေစီးဝင်လာခြင်းမရှိဘူးနားကအတန်ကြားပြီးတော့လည်းစီးဝင်လာခြင်းမရှိဘူးဖြစ်ပေါ်လာခြင်းမရှိတော့ဘူးနှာခေါင်းက อนัญญะปิเตยากะยะตะขันติขันธะโกอธิฤติปิสิกะอายุปิหอเปยามะกิเลสตาเนี่ยဖြစ်ပေါ်လာခြင်းမရှိလို့လုံးဝကုန်ခန်းသွားတာဒါခိနာသမားလို့ခေါ်တယ်အာတော်တရားတွေကုန်သွားတယ်ဆိုတာအဲ့လိုပြောတယ်ဘယ်လိုအာယုန်ဒီပေါ်ပေါ်စိတ်ထဲမှာကိလေသာတွေစီးဝင်လာခြင်းမဖြစ်တော့ဘူးတဲ့အဲ့ဒီယဟန္တာပုဂ္ဂိုလ်ဖြစ်သွားပြီဆိုလို့ရှိရင်တော့ အရှုပ်မှန်တယ်ဗျာရှင်းလေးသာဖြစ်တော်ပါပြီ။သောတာပန်ဖြစ်ရင်ရှင်းစရာကျမ်းနေသေးတယ်၊သကရာဂံဖြစ်ရင်ရှင်းစရာကျမ်းနေသေးတယ်၊အနာဂံဖြစ်နေသေးရင်လည်းရှင်းစရာတွေကျမ်းနေသေးတယ်၊မကုန်သေးဘူး။ဉာဏ်ဖြစ်ပြီဆိုလို့ရှိရင်ရှင်းစရာတွေကုန်သွားပြီလို့ပြောဆိုကြဟောတာ။ဒါဖြင့်ရှင်းစရာတွေအားလုံးကဘယ်ကြမှာပြတ်တုံးလို့ဆိုတဲ့အခါယထနာမိစ္ဆဥပိ္ပ္ပ္ပ္ပ္ပ္ပ္ပ ခံရူပတင်ညာသဣတိတာစိတ်စတိစတာစတာဆိုတာဒီနေရာမှာတဏှာကိုဒါလည်းအဓိကထားပြီးတော့မြတ်စွာဘုရားဟောတာအာလောကိလေသာတွေအရှုပ်ထွေးတွေအကုန်လုံးပြောတယ်ယုတ်ဣန္ဒံနေစိတ်ရဲ့အမှတ်တင်ညာတွေဘုံသုံးပါးနဲ့ပတ်သက်တဲ့အမှတ်တင်ညာတွေကာမဘုံနဲ့ပတ်သက်တာရူပဘုံနဲ့ပတ်သက်တာအာရူပဘုံနဲ့ပတ်သက်တာအဲ့ဒါတွေကဘယ်မှာဆုတ်အကုန်လုံးချုပ်ငြိမ်းသွားလဲဆိုရင်နိဗ္ဗာန်ကိုအာရုံပြုလိုက်တဲ့အချိန်မှာအကုန်လုံးချုပ်ငြိမ်းသွားဒါကြောင့်မို့လို့အရှုပ်တွေမှန်တယ်ကဘယ်မှာရက်သွားလဲလို့ဆိုလို့ရှိရင်နိဗ္ဗာန်မှာရက်သွားတယ်မဲ့စိတ်နဲ့နိဗ္ဗာန်ကိုမြင်လိုက်တဲ့နောက်ဆုံးမှာအရတ္တပဲစိတ်နဲ့နိဗ္ဗာန်ကိုမြင်လိုက်တဲ့အချိန်မှာအရှုပ်မှန်တယ်ကအကုန်လုံးရှင်းပြတာဖြစ်သွားပါတယ်ယန္တာဖြစ်ပြီးတော့နိဗ္ဗာန်ကိုမြင်မှအရှုပ်အားလုံးမှာရှင်းပြတာဖြစ်နေဒါကြောင့်မို့အရှုပ်ကိုရှင်းနိုင်ဘူးဆိုတာဟာလေးမျိုးဖတ်ချပြီးတော့မှတ်တဲ့လေသောတပန်ပုဂ္ဂိုလ်ဟာတစိတ်တေသရှင်းနိုင်တယ်တဂရနာပုဂ္ဂိုလ်ကအရှုပ်စိတ်တွေကရှင်းနိုင်တယ်အနာဂတ်ပုဂ္ဂိုလ်ကအရှုပ်ကိုတသိတ္တိတရှင်းနိုင်တယ်ယန္တာပုဂ္ဂိုလ်ကလုံးဝအရှုပ်တွေကိုရှင်းနိုင်တယ်ပုရိသေပုဂ္ဂိုလ်တွေကတော့ရှုပ်ဆဲပဲတဲ့လို့ပတ်ထားရအောင်နော်အရှုပ်ကိုမရှင်းနိုင်တဲ့ပုဂ္ဂိုလ်တွေကတော့ပုရိသေပုဂ္ဂိုလ်တွေပဲဒါကြောင့်မို့ပုံနာကြီးတယောက်ရဲ့အမေတော့ဟိုနတ်သားတယောက်ရဲ့အမေကိုရသော်ဗျာကဖြစ်ဆိုရင်ဖြစ်တယ်ဒါကြောင့်မို့တရားချက်ကိုကျူတော်စင်ပြိတ္တတ်တဲ့ဘုရားမြတ်စွာဘုရားတဲ့ဟောလာနေပြန်ခဲ့တဲ့မိဘပြတ္တနာတွေမြတ်စွာဘုရားကဖြည့်ရှင်းထားတာအရှုပ်ရှင်းနည်းဟာအမဒံမရှင်းရှင်းနည်းနည်းဖြစ်တယ်အဲ့ဒီရှင်းရှင်းနည်းနည်းဖြစ်တဲ့ဤစနစ်အတိုင်းမိမိတို့တဏ္ဍာမှာဘဝတဏ္ဍာကရှုပ်ခံပြီးတော့ဒီကနေ့ဒီအောင်အတွင်းရှုပ်အပြင်ရှုပ်အထက်အောက်ရှုပ်ဆိုတဲ့အရှုပ်အထွေးတွေအားလုံးကိုဖြည့်ရှင်းနိုင်ဖို့ကြိုးစားအားထုတ်နိုင်ကြပါစေကုန်တည်းမေတ္တာပို့ရအောင်သတ္တဝါများစွာ
တရားစီကိုဒီလို
ဒီကောင်းကြီးတော်ကိုခန္ဓာကိညာဆင့်ဖြစ်ထားတော့ဒေဝနာနေရမှုကိုအေဒီတော်တို့တာဝန်ပြုအပ်ခြင်းစေတော်ဝိညာဉ်တော်စင်များတို့ဒီယံတို့မှာဒီအစစ်အစစ်နဲ့ပဲမင်းဘုံတေဆိုင်ရောက်တော်မူကြပါစေကုန်သတည်း